ပြီးခဲ့တဲ့ဒီဇင်ဘာလပိုင်းတုန်းကစစ်ကောင်စီကနေဖမ်းဆီးထိန်းသိမ်းထားတဲ့ကချင်နှစ်ချင်းအသင်းတော် KBC ရဲ့ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသိဆက်သွယ်မှုပုံမှန်စက်ခွန်တင်နဲ့တရားစွဲဆိုပြီးတော့လာမယ့် January 17ရက်နေ့မှာရုံးထုတ်စစ်ဆေးမယ်လို့သိရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ဒီဇင်ဘာ9ရက်မနေ့9နာရီခန့်ကထိုင်းနိုင်ငံကိုစစ်သွာကူဖို့မန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ရောက်နေတဲ့ဒေါက်တာကလမ်ဆွန်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံပြီးတလပြည်ကနေမှဆရာတော်ဒေါက်တာကလမ်ဆွန်ဆန်ကိုစစ်ကောင်စီကမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်စက္ကွန်တင်နဲ့တရားစွဲဆိုလိုက်တာဖြစ်တယ်လို့မိသားစုဝင်တဦးကပြောပါတယ
်။ဟုတ်ကဲ့ရှင်သူတို့ကလေအဲ့ဒီယမန်ထုတ်တာကို Viber နဲ့ message ရင်းနေမှာသူတို့စက္ကွန်တင်နဲ့အမှုဆွဲတယ်ဆိုမှပြောကြပါလိမ့်ရှင်။ထောင်ကြီးကိုပို့ချရလို့ပြောတယ်။မကြီးနားထောင်ကြီးရှင်။ရဲဆဲလာတော့အဲ့တက်ကတ်လို့ပြောတယ်နာမည်တော့မသိဘူး။ကျွန်မတို့လည်းအတိအကျသူတို့ကဗာလဲ officially အကြမ်းမကြပါဘူးရှင်။ညပိုင်းစစ်ဌာနချုပ်တက်ကတ်ဆွဲလို့ပြောတယ်။
လေစစ်ကနေဖန်စီခံပြီးတရက်ကျော်အကြာမှာဒေါက်တာကလမ်ဆွန်ဆန်ကိုတရားစွဲဆိုဖို့ပြင်ဆင်နေပြီလို့ကချင်းပြည်နယ်အာဏာပိုင်တွေက KBC တာဝန်ရှိသူတွေကိုခေါ်ပြောခဲ့ပါတယ်။အခုတရားရုံးတင်စွဲဆိုလိုက်တယ်ဆိုတာကိုတော့မိသားစုဝင်တွေကိုရော KBC ကိုပါတရားဝင်အကြောင်းကြားတာမရှိဘဲမိသားစုဝင်တွေကရဲစခန်းနေမှာလိုက်လံစုံစမ်းမှသိရှိရတာဖြစ်ပါတယ်။ကချင်းလူထုအကြားဩဇာတက္ကမကြီးမားတဲ့ဒေါက်တာကလမ်ဆွန်ဆန်ကိုမြစ်ကြီးနားထောင်မှာချုပ်နှောင်ထားတာပါ။မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတူကတရားလိုပြုလုပ်ပြီးဒီဇင်ဘာ28ရက်နေ့ကမြစ်ကြီးနားရဲစခန်းမှာပုံမှန်စက်ခွန်တင်နဲ့အမှုဖွင့်လိုက်တာဖြစ်ပါတယ်။အခုချိန်ထိဒေါက်တာကလမ်ဆန်ဆန်ကိုမိသားစုဝင်တွေတွေ့ခွင့်မရသေးဘူးလို့မိသားစုဝင်ကပြောပါတယ
်။တွေ့ခွင့်မရဘူးရှင်။ဒီကိစ္စကတော့ကျမတို့ခုံကြီးတွေဆိုတာကအယုတ်အလတ်အမြတ်မကြီးသူရဲ့ချမ်းသာမြန်ဆန်သူမိတ်ဆွေမရှိအလုံးကိုသူတို့ကသွားလာပြီးမှစူပေါင်းပြရတာမျိုးတော့ရှိရပါတော့နော်သူတို့ဘယ်လိုကြည့်ပြီးမှစက်ခွန်ပြပြရဆိုတော့ကျမတို့မသိဘူးသူကလည်းတေးတေးရှိနေချက်နောက်တစ်ခါကျလေပြင်းရောင်တဲ့ယောဂါရှိတယ်နောက်တစ်ခါကျတော့အခုကိုဗစ်ပြီးတဲ့နောက်ပိုင်းမှာငကိုကလေးကသူကရင်ကျက်တာရှိတယ်ကိုဗစ်ပြီးတဲ့နောက်ပိုင်းမှာသူပိုးပြီးမှအဲ့ဒီခဏခဏဆေးခံပြနေရတာပေါ့ရှင်အကြောင်းကိုသူမှရင်ကျက်တယ
်ဒေါက်တာကလမ်ဆန်ဆန်ဟာ KIA ဌာနချုပ်ရှိရာလိုင်စာကိုတွားရောက်ပြီးKIA ထိပ်သီးကောင်းဆောင်တွေနဲ့တွေ့ဆုံခဲ့တာကြောင့်ဖမ်းဆီးခံရတာလို့နှိဆက်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကမင်းမြန်းပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူး။ KBC ဘက်ကတော့ဆရာတော်လွတ်မြောက်ရေးအတွက်ကော်မတီတရားဖွဲ့ပြီးနောက်ဆရာတော်နဲ့တွေ့ခွင့်ရရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကိုစာပို့ထားပေမဲ့အခုအချိန်ထိအကြောင်းပြန်တာမရှိခဲ့ဘူးလို့ KBC တာဝန်ရှိသူတူကပြောပါတယ်။တိတ်ခါတော်ရဆရာဒေါက်တာကလမ်ဆွန်ဆန်ဟာKBC ရဲ့အထွေထွေအတွင်းရမှုချုပ်နဲ့ဩက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချစ်ခရိုင်အဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံခဲ့ရပါတယ်။လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်ထောင်စုသမ္မတအိမ်ပြုတော်မှာကိုယ်တိုင်သွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒါအတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပြီးနောက်ပိုင်းအမှုပြန်ရုပ်သိမ်းပေးခဲ့ပါတယ်ဒေါက်တာကလမ်ဆွန်ဆန်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူ Net Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ